ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံမှာယောဂထိန်းချုပ်ရေးအတွက်ကျောင်းတွေလနဲ့ချီပြီးတော့ပိတ်ထားခဲ့ပြီးတဲ့နောက်တနင်္လာနေ့ကပေကျင်းနဲ့ရှန်ဟိုင်းမြို့တွေမှာကျောင်းသားတွေကျောင်းပြန်တက်နေကြပြီဖြစ်ပါတယ်ရှန်ဟိုင်းမြို့မှာအလေတန်းနဲ့အထက်တန်းကျောင်းသားတွေကျောင်းပြန်တက်ကြရပြီးပေကျင်းမြို့မှာတော့အထက်တန်းကျောင်းသားတွေသာတက္ကသိုလ်ဝင်ခွင့်ဆာမေးပွဲအတွက်ပြင်ဆင်နိုင်မှုကျောင်းပြန်တက်ကြတာဖြစ်ပါတယ်တရုတ်နိုင်ငံမှာကျောင်းတွေကိုဇန်နဝါရီလကတည်းကပိတ်ထားခဲ့တာဖြစ်ပြီးပြီးခဲ့တဲ့လကစလို့တဖြည်းဖြည်းချင်းပြန်ပြီးတော့ဖွင့်ပေးနေတာပါဗိုင်းရပ်စ်တန်အဆိုးဆုံးခံရတဲ့ဝူဟန်မြို့မှာတော့အထက်တန်းကျောင်းတွေမေလ6ရက်နေ့မှာပြန်ဖွင့်မှာဖြစ်ပါတယ်။ကျောင်းတွေပြန်ဖွင့်တဲ့အခါဘေကျင်းမြို့ကအထက်တန်းကျောင်းအဝင်ဂိတ်တွေမှာကျောင်းသားတွေကိုပူချိန်တိုင်းခံရမှာဖြစ်ပြီးယောဂကုသနိုင်တဲ့အခြေအနေရှိမရှိကိုပြသနိုင်တဲ့အထူး application ကိုကျောင်းသားတွေလက်ကင်ဖုန်းထဲမှာထည့်သွင်းပြီးစစ်ဆေးမှာဖြစ်တယ်လို့တရုတ်ပညာရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ကွန်မြူနီပါတီပိုင်ဘေကျင်းဒေးလီသတင်းစာမှာတော့စာသင်ခန်းတွေမှာကျောင်းသားတွေနှကောင်းစီးတက်ပြီးတော့ခက်ခွာခွာထိုင်နေတဲ့ပုံတွေကိုဖော်ပြထားပါတယ်။ကျောင်းထဲကမုန်စားဆောင်တွေမှာကျောင်းသားတွေတယောက်နဲ့တယောက်တမီတာကွာမှထိုင်ပြီးတော့စားတောင်းနေကြတယ်လို့လည်း AFP သတင်းမှာဖော်ပြပါတယ်။ကျောင်းတွေမဖွင့်ခင်ကြိုတင်ပြီးကျောင်းသားတွေကျောင်းတက်တဲ့ပုံစံနဲ့အစမ်းလေ့ကျင့်မှုတွေလုပ်ခဲ့ပြီးမှပြန်ဖွင့်တာဖြစ်တယ်လို့တရုတ်ပညာရေးဝန်ကြီးဌာနကပြောပါတယ်။ဗိုင်းရပ်စ်အန္တရာယ်ကိုကာကွယ်ဖို့ဘေကျင်းမြို့မှာစီကံတွေကျက်မှတ်ထားရှိစေဖြစ်ပြီးမြို့ကိုအလဲလာသူတွေတင်းကျပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေကိုပြုလုပ်ကြရတယ်လို့အချိန်တော်ကြာကြာလဲတည်ကြခွဲနေထိုင်ကြရပါတယ်ရှင်။